ကရင်ပြည်နယ်ကြာရင်စိတ်ကြီးမြို့နယ်ဖရဲသုံးစုဒေသ KNU တပ်မ6ထိန်းချုပ်ရွာကတပ်ထုမိုင်းအပေါ်စစ်ကောင်စီကနိုဝင်ဘာလ16ရက်နေ့မနေ့တနားရီကျော်အချိန်မှာလေကြောင်းကနေဘုံကျဲတိုက်ခိုက်မှုအတွင်းတရုတ်နိုင်ငံသားတချို့နဲ့မြန်မာအလို့သမားတွေစုစုပေါင်း9ဦးထက်မနေ့သေဆုံးခဲ့တယ်လို့ဒေသခံတွေကပြောဆိုပါတယ်။ထိုင်းခြေဆိုင် VOA သတင်းတောက်မတ်အေးအေးမာကအပြည့်အစုံကိုဆက်လက်ပြောပြပါမယ်
။ကရင်ပြည်နယ်ကြာရင်စိတ်ကြီးမြို့နယ်ဖရဲသုံးစုဒေသ KNU ထိန်းချုပ်ရွာနယ်မြေမှာတပ်ထုတူးဖော်ရေးလုပ်ငန်းတွေလုပ်နေတဲ့တပြုတ်တပ်ထုမိုင်းကိုစစ်ကောင်စီကမနေ့တနားရီကျော်အချိန်မှာလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တာပါ။ဒီမိုင်းဟာ KNU နဲ့ဆက်ဆက်ပြီးလုပ်နေတဲ့တပ်ထုမိုင်းဖြစ်ပါတယ်။ဒီမနက်မှာလေကြောင်းကနေဘုံကျဲတိုက်ခိုက်မှုကြောင့်တရုတ်နိုင်ငံသားတချို့နဲ့မြန်မာလူသမားတွေတေဆုံးမှုတွေရှိတယ်ဆိုပြီးမျက်မြင်တွေ့ရှိသူဒေသခံတဦးကအခုလိုပြောပြပါတယ်
။တိုက်လေမရှိနဲ့ဘုံကျဲတော့တလိုင်းကျော်လောက်ပါ။ဟု
တ်ကဲ
့။ညတော့အဲ့ဒီမှာဘုံကျဲတော့အဲ့ဒါအလုပ်ကွက်တော့လေဒီကျတော့အပတ်6ပေါ့အမှတ်6မိုင်းပေါ့
။ဆက်
ကဲကြည့်ရမယ့်သူ့မိုင်းဌာနရှိတယ်လေအဲဒီသူ့မိုင်းဌာနနဲ့တိတ်ကူတယ်လို့ပြောတော့အဲ့တော့ဘုံကျဲတော့အဲ့လူကဟိုနဲ့တရုတ်ဝတ်သုံးယောက်ပြီးပါလားတရုတ်ကအဲ့ဒီလုံကန်းစီနော်ကိုယ်ကလေးပေါ့တရုတ်လူမျိုးသုံးယောက်စီကျွန်တော်တို့အလုပ်သမားတွေကဗမာပြည်သားက6ယောက်ခြံရတကြီးကြီးပေါ့အဲဒါရပြင်းနေဆိုတော့အဆက်မရှိနိုင်ဘူးခြံရပြည်အကြီးကြီးပေါ့ဟုတ်တယ်အခုစေယောတော့အဆက်ရှင်နဲ့ဒီတော့ဒီသုံးဦးစီးရင်ကိုသိစေလာပေါ့။ဒါကအချင်းချင်ရတယ်လေ။ရှင်းရဲရှင်းရဲဒီရောက်ပြီးသွားပြောတယ်။
တည်ဆုံးသူတွေနဲ့ပတ်သက်လို့အရေးအတွက်အတိအကျကိုတော့တိကျအတည်ပြုလို့မရသေးပါဘူး။ဒီတပ်ထုမိုင်းဟာ KNU နဲ့ဆက်ဆက်လုပ်ကင်နေတဲ့မိုင်းတွင်းဖြစ်တယ်ဆိုတာကိုတော့ KNU ကအတိမပြုသေးပေမဲ့ဒီကနေ့ဘုံကျဲတိုက်ခတ်မှုအပြီးမှာ KNU စစ်သားတွေလာရောက်ကြတယ်လို့လည်းဒေသခံတွေကပြောပါရယ်။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့ဒီတပ်ထုမိုင်းတွင်းကိုလုံခြုံရေးအရလေကြောင်းကနေတိုက်ခတ်ခဲ့တာဆိုပြီးပြောပါရယ်
။တို့အနေနဲ့ကတော့လုံခြုံရေးအရာတွေကိုတရားမဝင်လောက်ကိုင်းပြီးတော့တို့အချက်အမောက်လုပ်ငန်းတွေအချက်အမောက်လုပ်ငန်းတွေလောက်ကိုင်းနေတဲ့အတွက်တို့အာလုံခြုံရေးအရဆောင်ရွက်ခြင်းဖြစ်ပါတယ်။ခုနပြောတဲ့နိုင်ငံခြားသားတွေပြည်တယ်ဆိုတဲ့အင်းတို့တက်လာတယ်ပြရပါတယ်။အဲကျွန်တော်တို့အတီးမပြုနိုင်ခြင်းတော့မရှိပါဘူး။တို့တော့ရှိခဲ့ရင်လည်းဒါတွေဒီတရားမဝင်လုပ်ငန်းကိုဒါရောက်လုပ်ကင်နေတဲ့လူတွေဖြစ်ပါတယ်။တရားမဝင်နေထိုင်ပြီးလုပ်ကင်နေတဲ့လူတွေဖြစ်ပါတယ်။အစိုးရကနေခွင့်ပြုထားတဲ့တပ်ထုရှာဖွေလုပ်ငန်းတပ်ထုတူဖွဲ့လုပ်ငန်းမရှိဘူးလို့ပြောကြပါတယ်။အဲရခင်ကတော့ကျွန်တော်တို့ရှိခဲ့ပူပါတယ်။အဲဒီတည်းမှာ2016ပေါ့နော်။2016မတိုင်ခင်ကကျွန်တော်တို့
တပြုတ်တထုမိုင်းတွင်ကနေခနောက်စိမ့်နဲ့ခဲတထုများတူဖော်နေတာဖြစ်ပြီးစေဆိုးရလက်ထက်ကလေးကတရုတ်လုပ်ငန်းရှင်တွေနဲ့ပူးပေါင်းလှုပ်ဆောင်နေတာဖြစ်ပါတယ်။ဒီနောက်မှာတော့စာချုပ်သက်တမ်းကုန်ဆုံးပြီး2016ခုနှစ်နောက်ပိုင်းကစပြီးသူတို့နဲ့ပူးပေါင်းလှုပ်ဆောင်တာမရှိတော့ကြောင်းစစ်ကောင်စီဘက်ကပြောပါတယ်။တပြုတ်တထုမိုင်းတိုက်ခိုက်ခံရတာနဲ့ပတ်သက်လို့တော့ KNU ဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးရှင်။